မြန်မာနိုင်ငံမှာဆီယနာသင်္ဘီနောက်ပိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေအပေါ်ဖိနှိပ်မှုတွေအတွက်ကုလသမဂ္ဂကသတိပေးပြောဆိုလိုက်ပါတယ်
In the past 6 months, more than 100 journalists have reportedly been arrested, and at least 46 are reportedly still detained.
When I was talking to the media, I was asked if there are 46 people still detained. ကသမကတွင်ရမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာရန်ကနယူးယောက်ကုလသမဂ္ဂရင်းချုပ်ကဘုံလူနဲ့သတင်းစာရှင်းလင်းမှုမှာပြောဆိုလိုက်ကြပါမြန်မာနိုင်ငံမှာဖမ်းဆီးခံထားတဲ့တင်သမားတွေမှာထောင်နှံပြစ်ပေးခံရသူတွေရှိတယ်လို့ပြန်လွတ်ပေးခဲ့သူတွေလည်းရှိခဲ့ပါတယ်ဖမ်းဆီးခံရသူတွေကမြန်မာသတင်းသမားတချို့ကိုပြန်လွတ်ပေးတာရှိတယ်လို့ကမာယူမီဒီယာကအမေရိကန်နိုင်ငံသားကိုနီဆန်မောင်ဂျပန်နိုင်ငံသား UK ခေတ္တဇူမီကိုလည်းပြန်လွတ်ပေးတာရှိပါတယ်ဒါပေမဲ့ Frontier မြန်မာသတင်းဌာနကအင်တာတူးဖြစ်သူအသက်39နှစ်အရွယ်အမေရိကန်နိုင်ငံသားဒန်နီဖန်စတိန်ပါဝင်ဒင်းသမားအများပြဆက်လက်ဖမ်းဆီးခံထားရတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်နဲ့လူ့ခွင့်ရေးဖွဲ့ကပြန်လွှတ်ပေးဖို့တောင်းဆိုနေကြတာလည်းဖြစ်ပါတယ်